တက်ကငင်းစားပေးလိုက်တဲ့တမရော်ရာရှိတွေကိုအရက်ဖက်ဝင်ကြီးဌာနတွေမှာအနှံ့ဆုံးညွှန်ကြားမှုယာရီတွေခန့်အပ်လိုက်တဲ့အပေါ်ဆန့်ကျင်ကန့်ကွက်တဲ့ဖဲချုပ်တဲ့လှုပ်ရှားမှုတွေတည်ရထဲဆက်တိုက်ပေါ်ပေါက်လာပါတယ်။ဒီလှုပ်ရှားမှုတွေကိုနိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေဘယ်လိုရှုမြင်ကြပါသလဲ။ပါတီအသီးသီးမှာယက်တီချက်နဲ့မူဝါဒတွေမတူသလိုသူတို့ရဲ့အမြင်တွေလည်းမတူပါဘူး။မြို့သားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ခေါင်းဆောင်ဦးခမောင်ဆွေကတော့
ဒီ Civil Society ကိုသွားမယ်ဆိုလို့ရှိရင်ခေါင်းယိုးကျိုးနေတဲ့ကျွန်တော်တို့ဒီလိုစစ်တပ်ကနေအရေးဖက်ကိုပို့တဲ့ကိစ္စကြီးကတော့2015ရေကောက်ပင်အောင်တက်လာမယ်အစိုးရနဲ့ပြောရနေပြီဒီလိုကိစ္စမျိုးတွေမဝေါ်ပါအောင်ဒီလိုရှိရင်တော်တဲ့ညင်ကြားချက်တရားဥပဒေနည်းဥပဒေများသူ့ပြန်လေးကိုလည်းလိုလိမ့်မယ်ထင်တယ်ဘာလို့ဆိုတော့အရေးဖက်ကဒီ career service နဲ့တက်လာမယ်ဆိုပြီးတက်လေနေနာတယ် career service ကနေယူလာတဲ့အတွေ့အကြုံမျိုးတွေဒီလိုမရနိုင်တော့ဘူးပေါ့ဗျဒီမိုကရေစီပြောင်းအောင်သွားနေတာဟုတ်အဲ့တော့ဒီလူပေါ်နဲ့ကန့်ညီတဲ့ကျွန်တော်တို့လူအဖွဲ့အစည်းဖြစ်ဖို့တော့လိုတယ်ဝန်ထမ်းဖွဲ့စည်းဖြစ်ဖို့လိုတယ
်စစ်ဘက်ကပြောင်းလာသူတွေရဲ့မူလကျွမ်းကျင်နယ်ပယ်နဲ့ပြောင်းရွှေ့လာတဲ့အရက်ဖက်နယ်ပယ်ကန့်ညီမှုရှိတယ်ဆိုရင်တော့လက်ခံနိုင်စရာရှိတယ်လို့ပြောသူကတော့ရှမ်းတိုင်းအသံများဒီမိုကရက်တစ်ပါတီရဲ့မူဆယ်မြို့နယ်ဥက္ကဋ္ဌဦးဆိုင်ဖိုးအောင်ဖြစ်ပါတယ
်တက်တနေပြီးတော့ဒီအရက်ဖက်ဆိုင်ရာမှာလာပြီးတော့တာဝန်ထမ်းဆောင်တဲ့အခါမှာစီရေးပိုင်းကနေပြီးတော့လာပြီးအရက်ဖက်ဝန်ထမ်းအဖြစ်လာလို့တဲ့အခါဆေးရုံမှာလာလို့တဲ့အခါကျတော့အာမဝင်ပေါင်မဝင်တဲ့အာမျိုးကျတော့မဖြစ်သင့်ဘူးပေါ့သူတို့ဆန္ဒကိုထုတ်ဖော်ခွင့်တော့ရှိတာပေါ့လေဒီဆေးဥပဒေနဲ့အညီဖြစ်တယ်ဆိုရင်တော့ဒီအရောကျွန်တော်တို့ကန့်ကွက်စရာတော့မရှိဘူးပေါ့
တမရောအရာရှိဟောင်းဖြစ်တယ်လို့လက်ရှိကြံ့ခိုင်ဖွံ့ဖြိုးရေးပါတီကနေရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မဲ့ဦးတမောင်ကတော့စစ်ဖက်ဆိုင်ရာအရာရှိတွေအရက်ဖက်ဌာနမှာရှိတယ်နဲ့လို့ပြောပါတယ
်ဝင်ကြီးဌာနရဲ့အရသာဝန်ထမ်းနေနေနေရလေကလာချာမင်းစွာပဲအရင်တမလို့ဆိုရတဲ့တုန်းကအဲ့လိုတာဝန်ပေးခဲ့ကြလေကမချင်တတ်မှုတွေရှိပုံပေါ်တယ်အလားတူကျွန်တော်လည်းငယ်ငယ်လုံးကကျွန်တော်မိဘများကဟိုဆက်ရုံမှုလုပ်ပါတယ်တမလို့ကလာတော့ကျွန်တော်အိမ်မှာလည်းဒီလိုအတန်နေကြခဲ့မှုတွေဒါကျွန်တော်ဘဝနဲ့တွေ့တာပြောတာပေါ့လေဒါပေမဲ့ကျွန်တော်ရေရောက်လို့ကြီးလာလို့တမလို့သာဖြစ်တဲ့ခါကျတော့အရင်နေ့ public ကပြောနေတာစစ်ဘူတွေရောက်လာလို့ဝင်ကြီးဌာနဖြစ်တယ်လို့ပြောတယ်အဲ့ဒါကြတော့ကျွန်တော်လက်မခံဘူးဟိုငါကုန်းမတကောင်ကြောင့်ဒီလိုပုတ်ခိုင်းမျိုးတော့မရဘူးဒါကြောင့်ရှင်နေဖဲကျုံနဲ့ပတ်သက်ပြီးတော့လောက်ကင်နေမှုဟိုနိုင်ငံတော်ဆိုးဘက်ကလည်းပြန်လည်လေးလာသုံးသပ်ပြီးတော့ပြင်ဆင်မယ်လို့ထင်တယ်ကျွန်တော်တို့တမလို့ကအရာရှိများအရပဲပြောင်းရင်းကိုနောင်နာကမှလုံးဝမရှိဘူးဆိုရင်ဒါတွေကလည်းအခက်အခဲတွေဖြစ်နေမယ်လို့ထင်တယ်ဘာကြောင့်လဲဆိုတက္ကသိုလ်တွေမရှိတော့ဌာနများကဟိုကဏ္ဍအသီးသီးမှပါပဲဒီကြအရသားကြီးပဲနဲ့စုဖွဲ့ပြီးတော့တောင်းပေးတဲ့အခါမှာတမလို့ကရှိနေတဲ့ဌာနများတဲ့ပို့ပြီးတော့ခြားစားမှုစီကံပေါက်ပြမှုဒီလူလူအလေးမထားမှုအတောင်းရင်အချင်းပြတ်ချစားမှုပို့ပြီးတော့များတာကိုသွားတွေ့ရတယ်။ဒါကြောင့်တမလို့ကနေပြီးတော့ပြောင်းရွှေ့တာဝန်ထမ်းဆောင်မှုများပြီးရှိတယ်လေ။ဒါကျွန်တော်တကူလည်းတမလို့သွားပြီးလို့ပြောခြင်းဖြစ်ပါတယ
်။စစ်အရာရှိဟောင်းတွေကိုအရက်ဖက်အစင်းမြင်ရာလူတွေခန့်တာနဲ့ပတ်သက်ပြီးတမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒါဟာဝန်ထမ်းရွေးချယ်ရေးအဖွဲ့စီကံနဲ့အညီဆောင်ရွက်တာဖြစ်တယ်လို့နေပြည်တော်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောခဲ့ပါတယ်။အကယ်၍ဒီကိစ္စတွေကိုရပ်တန့်စေချင်တဲ့ဆိုရင်ဝန်ထမ်းရွေးချယ်ရေးဆိုင်ရာဥပဒေတွေကိုပြင်ဆင်ရမယ်လို့မြို့သားဒီမိုကရေစီပါတီတဲ့ဥက္ကဋ္ဌဦးသိန်းညွန်ကပြောပါတယ်
။အရာဘက်ကိုစစ်ဘက်ဝန်ထမ်းတွေဝင်လာတာလေနိုင်ငံဝန်ထမ်းဥပဒေဆိုတာကျွန်တော်တိုက်ပြီးမှာစီတော်လို့တော့လည်းပြတ်ထားတာရှိတယ်။ငါအဲ့ဒီဥပဒေနဲ့ညီတာမညီတာဆန်းစစ်ကြည့်ပေါ့။မညီဘူးဆိုရင်တော့ပို့လို့ရသူတွေကဥပဒေကိုချိုးပေါက်သူဖြစ်မှာပေါ့။ရုံးမဖွဲ့ကတည်းကနိုင်ငံဝန်ထမ်းဥပဒေနဲ့ညီစာရတယ်ဆိုရင်လေအဲ့ဒီကိစ္စတွေနဲ့ပတ်သက်ရင်နောက်လွတ်တော်တွေမှာသူတို့မစာရနိုင်အောင်နော်မိမိတို့အားကိုယုံကြည်တဲ့လွတ်တော်ကိုယ်စားလှယ်တွေအားဖြင့်ဥပဒေပြင်ဆင်ချက်တွေတင်ပြီးတော့နိုင်ငံဝန်ထမ်းဥပဒေကိုပြင်ဆင်နိုင်အောင်ကြိုးပမ်းဖို့
ဖဲချုပ်တဲ့လှုပ်ရှားမှုတွေအပေါ်နိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေရဲ့တုံ့သက်ချက်တွေကွဲပြားနေတယ်လို့လူလူရဲ့အမြင်တွေကိုလည်းမျိုးမျိုးပုံပုံကြားရပါတယ်ဒါပေမဲ့လှုပ်ရှားမှုတွေကတော့တခြားသောမျိုးကြီးတွေအထိပြန့်နှံ့လာပြီးနောက်ထပ်ပညာရေးဌာနလိုဝန်ကြီးဌာနအသစ်တွေရဲ့ဖဲချုပ်တဲ့လှုပ်ရှားမှုတွေကိုလည်းမကြခင်စတင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ရှင်။